ဟိုဆရာတို့ဒီတနင်္သာရီတိုင်းလွှတ်တော်နဲ့အစိုးရနဲ့ဒီအငင်းပွားမှုဖြစ်နေတဲ့ကိစ္စလေးဒီတိုင်းအတွင်းမှာလုပ်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုတင်ဖို့လိုမလို့ဆိုတဲ့ကိစ္စမှာအရင်တော့ဒီလွှတ်တော်ဥက္ကဋ္ဌဦးခင်မောင်ကြီးကနေပြီးတော့ဒီအခြေဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုဒီကိစ္စကိုတင်ပြပြီးတော့အဆုံးဖြတ်ခံယူသွားမယ်ဆိုပြီးတော့ပြောထားတာကနေအခုဒီအပိုင်းမှာသတင်းတွေထွက်လာတာကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်ဖို့ဆိုတဲ့ကိစ္စကိုဆိုင်းငံ့ထားတယ်ဆိုပြီးသတင်းတွေထွက်လာတဲ့အကိုအဲ့ဒါကဟုတ်အကိုတို့ဒီတိုင်းလွှတ်တော်တစ်ခုလုံးရဲ့ဟိုဆုံးဖြတ်ချက်မျိုးလားအကိုဘယ်လိုသိထားလဲရှင်
ဗျအဲ့ဒါသူ့ရဲ့သဘောဆန္ဒတစ်ခုတည်းပဲဗျကျွန်တော်တို့စီတိုင်ပေထားလို့မျိုးမရှိဘူးဗျသူမီဒီယာတစ်ခုမှပြောလိုက်တယ်လို့ကြားလဲကျွန်တော်တို့ကတော့အဖြူမဲသိစေချင်တယ်ဗောနော်အဲ့ဒါကျွန်တော်တို့တပါတီတည်းဖြစ်လိမ့်ပါစေအဲ့ဒါဥမာကျွန်တော်လွတ်တော်ဘက်ကကြည့်ရင်လွတ်တော်ကမှန်တယ်လို့ထင်လိုက်မယ်အဲ့ဒီကိစ္စကိုနော
်ဟုတ်ကဲ့
ဥတွေကြောင့်ရအခိုင်မာလဲရှိတယ်အဲ့လိုပဲတိုင်းဆွေးအဖွဲ့ကလည်းသူဥတွေကြောင့်ကသူလည်းဒီမိုင်ဂိမ်းဟိုကန်တာအကုန်လုံးကိုသိစရာမလိုဘူးဆိုတဲ့ဟာပြီးတော့သူလည်းအမှန်လို့ထင်ကောင်းထင်နိုင်တယ်ဗျအခုအဲ့ကြားမှာဆန္ဒချက်တစ်ခုရှိတယ်လို့ကျွန်တော်ထင်တယ်ဗျကျွန်တော်လွတ်တော်ဥက္ကဋ္ဌနဲ့သတင်းတိုင်းဆွေးအဖွဲ့ကိုရွေးချယ်နေကြမှာဆန္ဒမှုတစ်ခုရှိလိမ့်မယ်အဲ့ဒါဘာဖြစ်နိုင်လဲဆိုတော့တော်တော်ပါဆိုတာနဲ့တော်တော် theory ဆိုတာဆိုတဲ့ဟာမျိုးကျွန်တော်နှစ်ခုကျွန်တော်တွေ့ရတယ်တော်တော် pass ဆိုတဲ့ဟာလွတ်တော်ကိုခွင့်ပြုချက်ကိုယူတာ pass ထုတ်တဲ့ဟာအဲ့ဒါဒီမိုင်ဂိမ်းတိုင်းကိုလွတ်တော် pass ထုတ်တာမလို့ဘူးဒါပေမဲ့ theory တော့လောက်အောင်လွတ်တော်ကလိုအပ်လို့ရှိရင်ဘယ်ဘယ်စီမိုင်ဂိမ်းဆိုလွတ်တော်ခေါ်ပြီးတော့ကြားနာခွင့်ရှိတယ်ဗျအဲ့ပုံမှာတို့နှစ်ယောက်အဲ့စကလုံးအခုပုံမှာနားလည်မှုတွေ့တယ်လို့ထင်တယ်ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့ပြီးခဲ့တဲ့ကျွန်တော်ဖြစ်ခဲ့တဲ့ဖြစ်စဉ်ကိုဟိုဥပဒေတစ်ခုအရပြောလို့ရှိရင်တော့ဒီဆိုရဖက်ဥပဒေရာကြည့်လို့ရှိရင်လည်းဆိုရဘက်ကဖြတ်စရာမလိုဘူးဆိုတာမှန်ကောင်းမှန်လေးပဲလွတ်တော်ဘက်ကကြည့်တယ်လွတ်တော်ဥပဒေရာအခိုင်မာပြတ်တမ်းထားတာလည်းလွတ်တော်ကိုအကြောင်းကြားရမယ်ဆိုတဲ့ဟာပါတဲ့အတွက်အဲ့ဒီကော conference ဖြစ်နေတယ်အဲ့ဒါဆိုကျွန်တော်တို့ကဘာသာလောကိုပြန်ကြည့်ရတယ်ဘာသာလောမှာလည်းအဲ့လိုမျိုးပွဲပွဲများများမြည်ထားတာဖြစ်နေတယ်ဖွဲ့စည်းပုံရှိကြဥပဒေဆိုင်ရာခုံရုံးစီရဲ့အစိုးရကိုခံယူရမယ
်
အဲ့ဒီကကျွန်တော်တို့ကတပါတီတည်းဖြစ်နေပါစေအဲ့ဒါဘယ်သူမှားတယ်ဘယ်သူမှန်တယ်ဆိုတာသိဖို့လိုအပ်တယ
်
အခုကကျွန်တော်တို့ကဟိုတပါတီတည်းဖြစ်နေလို့အစိုးရလည်းဒီပါတီပဲ NLD ပဲလွတ်တော်လည်းဒီပါတီပဲဘူးလို့အဲ့ဒါကြောင့်ဒီဖြည့်လျှော့ပေးလိုက်တယ်ဆိုတာမျိုးဖြစ်လို့မရဘူးအဲ့ဒါဆိုနောက်အဲ့လိုမျိုးအလားတူတဲ့ဟာတွေမျိုးဒီ election နောက်ပိုင်းမှာဖြစ်ခဲ့လို့ရှိရင်ရောဘယ်လိုလုပ်မလဲပေါ့နော်ဘယ်သူမှားတယ်ဘယ်သူမှန်ဆိုတာသိဖို့လိုအပ်တယ်ဖွဲ့စည်းပုံရှိကြဥပဒေခုံရုံးကအဲမားလို့ရှိတယ်အာဟိုငါတို့ဖက်အောင်နိုင်ပါပြီဆိုတဲ့ဟာမျိုးမဟုတ်ဘူးငါတို့ဘက်ကအဲ့ဒီပုံမှာနားလည်မှုလို့နောက်တစ်ခါကျွန်တော်လွတ်တော်နဲ့ဘယ်လိုတိုင်ပင်ဖို့လိုအပ်လဲလွတ်တော်ဘက်ကလည်းမားလို့မားတယ်လို့အဲ့လိုမျိုးဆုံးဖြတ်လို့ရှိရင်လည်းအာနောက်တစ်ခါငါတို့ကလွတ်တော်ဖြစ်လို့ရှိရင်လွတ်တော်ကလည်းသူ့အဖွဲ့လို့ပဲဖွဲ့ဖို့ဝေးပြီးတော့သွက်ဖက်လို့မရဘူးဆိုတဲ့အမြင်မျိုးမြင်သွားဖို့လိုတယ်အဲ့တော့ဖွဲ့စည်းပုံရှိကြဥပဒေခုံရုံးရဲ့ဆုံးဖြတ်ကိုခံယူသင့်တယ်လို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်ဗ
ျဒါဆိုတော့အခုဒီလွတ်တော်ဥက္ကဋ္ဌကမီဒီယာတခုမှဒီလိုမျိုးပြောသွားတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကိုတို့လွတ်တော်ကိုယ်စားလှယ်အနေနဲ့ရောဘာဆက်လုပ်ဖို့ရှိအောင်လဲ
ကျွန်တော်တို့ကလောလောဆယ်လွတ်တော်ခေါ်ရတာမဟုတ်တယ်တွေ့ဖို့တော့မရှိဘူးဒါပေမဲ့ကြာမှကျွန်တော်ရေးကော်မတီအစည်းအဝေးတွေနဲ့ဥက္ကဋ္ဌကိုတွေ့လို့ရှိရင်အဲ့ဒါဥက္ကဋ္ဌသဘောဆန္ဒတစ်ခုတည်းနဲ့ဆုံးဖြတ်လို့မရဘူးပေါ့နော်တကယ်လို့သူအဲ့လိုဆုံးဖြတ်မယ်ဆိုလွတ်တော်ကိုယ်စားလှယ်ရဲ့သဘောထားမှတ်ချက်ယူဖို့လိုအပ်တာပေါ့နော်လွတ်တော်ကိုယ်စားလှယ်အများစုကအာအဲ့ဒီကိစ္စရှော့လိုက်ပါကွာလို့ပြောလို့ရှိတော့သဘောပေါ့နော
်
ကျွန်တော်တို့ကတော့အဖြူမဲ꿰စီခြင်းနဲ့ဘယ်သူမှားတယ်ဘယ်သူမှန်တယ်ဆိုတာကျွန်တော်ဥပဒေကြောင့်သိဖို့လိုအပ်တယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကတော့အဲ့ဒီခုံရုံးဆုံးဖြတ်ကိုခံယူမယ်ဆိုတဲ့ဘက်မှာကျွန်တော်တို့ကရှိတယ်ဗျဥက္ကဋ္ဌနဲ့တွေ့လို့ရှိတော့ကျွန်တော်အဲ့ဒီကိစ္စကိုကျွန်တော်တို့ကမေးပါဦးမယ်ဘယ်လိုဖြစ်တာလဲအဲ့တော့လွတ်တော်ကိုယ်စားလှယ်သဘောဆန္ဒတစ်ခုတည်းနဲ့ဆုံးဖြတ်လို့တော့မရဘူးဘယ်လိုဖြစ်လို့လွတ်တော်ကိုယ်စားလှယ်ရဲ့သဘောထားမှတ်ချက်ကိုယူသင့်တယ်လို့ကျွန်တော်အဲ့လိုမျိုးတော့ပြောပါပါ
နောက်တစ်ခုကကြတော့အခုဒီလိုမျိုးအငင်းပွားမှုတွေဖြစ်တယ်ဆိုတော့တနင်္သာရီတိုင်းဒေသကြီးအတွင်းမှာဒီလုံနေတဲ့စီမံကိန်းတွေတည်းကဘယ်မှာစပြီးတော့ဒီလိုမျိုးအငင်းပွားမှုစဖြစ်တာမျိုးလဲရှင
်။အဲ့ဒါဟိုတရချောင်းမြို့နယ်မှာရှိတဲ့ငါးရီလန်စီကိစ္စနဲ့ပတ်သက်ပြီးတော့ပြောကြတာဗျ
။ဟုတ်ကဲ့။
အမှန်တော့တရချောင်းငါးရီလန်စီနဲ့ပတ်သက်ပြီးလွတ်တော်ကိုအကြောင်းကြားရမယ်ဗျ။လွတ်တော်ခွင့်ပြုချက်ယူစရာမလိုဘူး။ဘာလို့လဲဆိုတော့ MIC ကခွင့်ပြုထားတဲ့ကျွန်တော်တိုင်းသားကြီးရဲ့လုံခြုံရေးကဒေါ်လာ5ဘီလီယံရဲ့အောက်5ဘီလီယံအောက်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်လွတ်တော်ရဲ့ခွင့်ပြုချက်ယူရမယ်လို့ပါတယ်။ဒါပေမဲ့5ဘီလီယံနဲ့အထက်ဆိုရင်ကျွန်တော်ကပြည်ထောင်စုရဲ့လုံခြုံရေးခွင့်ဖြစ်သွားပြီ။အဲ့တော့ကျွန်တော်တို့ကျွန်တော်စီကနေခွင့်ပြုချက်ယူစရာမလိုဘူး။ဒါပေမဲ့အစီပေးကြောင်းကြားသိနေလို့ကျွန်တော်ကအဲ့လိုမျိုးထင်တယ်။အခုလုပ်ငန်းဒီ10ဘီလီယံကျော်တဲ့လုပ်ငန်းဖြစ်တဲ့ပြည်ထောင်စုရဲ့လုံခြုံရေးခွင့်ရှိတဲ့လုပ်ငန်းဖြစ်တဲ့အဲ့လိုလုပ်ငန်းဖြစ်တဲ့အတွက်ငါတို့ပြည်ထောင်စုကပဲသွားမှာတိုင်းသားကြီးကသိစရာမလိုဘူးဆိုတော့ဘယ်ဆိုင်မျိုးလဲမဖြစ်သင့်ဘူး။လုံခြုံရေးခွင့်လွတ်တော်ကိုယ်စားလှယ်ဆိုတာဟာအဲ့ဒီစီမံကိန်းလို့တာသိလားလို့ပြီးလို့ရှိရင်ကျွန်တော်မသိပါဘူး။ဘူးဆိုတဲ့အဖြစ်ပြပွားကျွန်တော်လေးကိုပြည်သူလေးကိုအဲ့လို message ပေးဖို့ကကျွန်တော်ကအရင်ခက်ခဲတယ်ဗျ။အဲ့ဒါကျွန်တော်တို့ကအဲ့ကိစ္စဘယ်လိုပဲဖြစ်ကြောင်းစီးသိနေလို့ကျွန်တော်ကထင်တယ်။အဲ့တော့ပြည်သူလူပဲခွဲဖြစ်လိမ့်ပါစေ။တိုင်းလိုက်တော့အစီသေးကြောင်းအစီပေးကြောင်းကြောင်းသိတယ်လို့ကျွန်တော်ကအဲ့လိုမျိုးမြင်ပါတယ်ဗျ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့။ကျေးဇူးပါနော်ခုလိုအချိန်ပေးဖြစ်ကြပေးရရှင်။